ရခိုင်ပြည်နယ်မြောက်ပိုင်းလူမျိုးတုံးတပ်ဖြတ်မှုဆွတ်ဆွဲချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကုလသမဂ္ဂပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတွားရောက်တရားရင်ဆိုင်မဲ့အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာသဘောထားအမြင်အမျိုးမျိုးရှိကြပါတယ်။ဒီကိစ္စဟာပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံရေးအပေါ်တိုင်းတာတစ်ခုထိတက်ရောက်မှုရှိနိုင်တာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာကွဲပြားတဲ့အမြင်တွေလည်းရှိနေကြပါတယ်။လက်နက်ကိုင်အဖွဲ့စည်းတချို့ရဲ့အမြင်တွေကိုမေးမြန်းပြီး VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြထားပါတယ်ရှင်။
ရှခိုင်းပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုလူမျိုးတုံးတပြတ်မှုတွေကျူးလွန်ခဲ့ရဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့စွပ်စွဲချက်ကိုနိုင်ငံတော်အတိုင်ပင်ခံဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာ2019ဒီဇင်ဘာ10ရက်နိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်သွားမှာပါ။ဒါဟာနှစ်ပေါင်း80ကျော်ကြာနေတဲ့ပြည်တွင်းငြိမ်းချမ်းရေးပြဿနာကိုမဖြေရှင်းနိုင်သေးတဲ့မြန်မာအစိုးရအတွက်နောက်ထပ်အကြက်အတဲတစ်ခုဖြစ်နေကြောင်းနိုင်ငံရေးလေးလာသူတွေကဝေဖန်ကြပါတယ်။တနင်္ဂနွေအပြည့်အကျလက်မှတ် NCA ရေးထိုးထားရဲ့လက်နက်ကိုင်စစ်ပွဲပါတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မှာဒီဇင်ဘာ2ရက်ကနေ4ရက်အထိကျင်းပနေပါတယ်။ဒီအစည်းအဝေးပွဲအဖွဲ့မိန်ကုံးမှာ PPSD ရဲ့ယာယီအဖွဲ့အကောင်ဆောင်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA ကဗိုလ်ချုပ်ကြီးရွတ်စစ်ကအပြည့်ပြည့်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲထားရေးကိစ္စရင်ဆိုင်ဖြေရှင်းတဲ့အခါမှာအစိုးရနဲ့တက်မတော်ပူးပေါင်းလှုပ်ဆောင်တာအစိုးရရဲ့တာဝန်ယူမှုကိုပြသလိုက်တာလို့ပြောခဲ့ပါတယ်။ ICJ ကိုလက်မှတ်မထိုးထားသေးရဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့မြန်မာအစိုးရကိုစားတရားရင်ဆိုင်သွားမယ်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ရဲ့ဦးဆောင်ရည်တည်မှုအပေါ်မှာအကောင်းမြင်ကြောင်းရေးသားဖော်ပြခဲ့ပါတယ်။အလားတူပဲဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ရဲ့သဘောထားကိုတော့အဖွဲ့ရဲ့ပြောခွင့်ရဦးညီဝန်းက VOA ကိုပြောပါတယ
်။တောင်းပန်မတော်ညီမတို့အနေနဲ့ရေရေဝန်းဝန်းတော့ဖြစ်ရှင်းနေဆိုတာကျွန်တော်တို့ထောက်ခံပါတယ်။နော်။ကျွန်တော်တို့အမြင်ကွဲလွဲတဲ့ဒီမြောက်ပိုင်းမှာအနေနဲ့ဆိုတဲ့ဒီအစ်စ်ပေါ်တော့ဒီပြည်မှာကျွန်တော်တို့ဒီအဖြစ်ဒီမှုရဲ့နောက်ကမှာပေါ့နော်။ဘာချမှုတရားရှိနေတယ်။အဲဒီနယ်မြေဒေသတွေမှာကျွန်တော်နေစတဲ့အများပိုက်ပွဲဖြစ်နေတဲ့အခါကျတော့
မိုင်လာတပ်ဖွဲ့ NDAA ကလည်းထောက်ခံကြောင်းသဘောထားထုတ်ပြန်ထားပါတယ်။ NCA လက်မှတ်ရေးမထိုးထားသေးရဲ့မြောက်ပိုင်းလက်နက်ကင်သုံးဘွဲ့ဖြစ်တဲ့ MNDAA ကိုကန့်အဖွဲ့တက်အောင်လက်နက်ကင် TNL နဲ့ရခိုင်လက်နက်ကင် AA တို့ကတပ်မတော်ရဲ့လူမျိုးတုံးတပ်ဖြတ်တာရာဇဝတ်မှုကျူးလွန်တာတွေကိုနိုင်ငံတကာတရားရုံးကရေးယူဖို့ကြိုးပမ်းဆောင်ရွက်နေတာထောက်ခံကြောင်းနိုဝင်ဘာ28ရက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အခုလိုထောက်ခံရတာကလည်းရှေးကြနေရဲ့ပြည်တွင်းစစ်မှာတပ်မတော်ဘက်ကဂျနီဘာကွန်ဗင်းရှင်းပါနိုင်ငံတကာစစ်ရာဇဝတ်မှုဥပဒေတွေကိုစတင်ပြီးရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အပေါ်မှာအခြေခံပြီးထုတ်ပြန်ရတာလို့တအောင်လက်နက်ကိုင် TNL ရဲ့ပြောခွင့်ရဗိုလ်မှူးတအိုက်ကျော်က VOA ကိုပြောပါတယ
်ကျွန်တော်ဒီတမန်ဒီဒီနေ့ရှိပေါ်ပေါ်လာဒီမြန်မာ80အတွင်းမှာတော့ဒီမြန်မာတပ်မတော်ဆက်ဆံပြီးလူပေးချုပ်ကမှုရှိတဲ့စီရင်မှုပြုလုပ်မှုရှိတဲ့အဲ့ဒီမှာကျွန်တော်ဒီအလက်ရှိမြန်မာတပ်စုတူတူကမှတော့ဒီကဖာနေရတဲ့အခြေအပေါ်မှာအခြေခံမှထုတ်ပြန်တာဖြစ်တယ
်။နိုဝင်ဘာ26ရက်ကနေဒီဇင်ဘာ2ရက်အထိအစိုးရတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေနဲ့ရပ်ဘတ်အဖွဲ့အစည်းပေါင်းစုံကအတိုင်းပင်ခံဒေါက်ဆန်းစုကြည် ICJ မှာတရားရင်ဆိုင်သွားမယ့်ကိစ္စနဲ့ပတ်သက်လို့ကြေညာချက်16ခုကျော်ထုတ်ပြန်ခဲ့ပါတယ်။2019ကရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်ဖြစ်စဉ်နောက်ပိုင်းမြန်မာစစ်တပ်ရဲ့နေမီရှင်းလင်းမှုကြောင့်မွတ်စလင်ခုနှစ်သိန်းကျော်ဟာတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ပါတယ်။ဒီနေမီရှင်းလင်းမှုမှာလူမျိုးတုံးတပ်ဖြတ်တာတွေရှိခဲ့တယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကစွပ်စွဲခဲ့ပြီးနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအမှုကိုစစ်စစ်စစ်ဆေးခဲ့ပါတယ်။အဲဒီနောက်ပိုင်းနိုဝင်ဘာ17ရက်မှာဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာအမှုကိုတင်သွင်းလိုက်တာပါ။အာဖရိကနောက်ပိုင်းကနိုင်ငံငယ်လေးဖြစ်တဲ့ဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုတာဟာပုဂ္ဂိုလ်တဦးတယောက်ကိုဆွဆွရမျိုးမဟုတ်ပဲနိုင်ငံကိုစွဲဆိုတာဖြစ်တဲ့အတွက်တိုင်းရင်းသားအဖွဲ့အစည်းတွေကလည်းဒီအပေါ်မှာအထူးအာရုံစိုက်နေကြတာပါ။နိုင်ငံရေးလေးလာသူဦးမောင်မောင်စုကတိုင်းရင်းသားဒေသအသီးသီးကမတူညီတဲ့အခြေအနေတွေကြောင့်အမြင်လဲကွဲပြားနိုင်ကြောင်း VOA ကိုအခုလိုပြောပါတယ်။
ထောက်ခံတဲ့အဖွဲ့တွေကတော့အစိုးရနဲ့ program ဖြစ်တာတို့အစိုးရနဲ့ဒေါ်လာတွေပဲဖြစ်တာပြီးတော့တိုက်ပွဲမဖြစ်တာတို့ NCA ထုတ်ထားတဲ့ဒီဖွဲ့တွေကတော့ထောက်ခံနေပြန်တယ်အဲ့ဒီချက်ခံလို့ရပါတယ်အဓိကကန့်ကွက်တဲ့၃ဖွဲ့ကတော့အစိုးရနဲ့ပြည်ထောင်တိုက်ပွဲဖြစ်နေတဲ့ဖွဲ့ပေါ့ဒီစနေမှုတွေလည်းရပ်ဆိုင်နေတဲ့ဖွဲ့တွေပါ
ये टाइम नहीं है कोई खुबियों में तो जिन दूर दिदारे मासी जाऊं या दारे चिके दिदों ले चिये कामा दारे ऐसे या जो मुझे नहीं तो तुरंत ताजा होने वाले
မြန်မာဘက်ကပြည်အောင်စုရှိနေကြုံရုံဦးဆောင်ပြီးစေအုပ်ဒေကြုံရုံနဲ့နိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲတွေပါတယ်နိုင်ငံတကာရှာဆွေးမှုတရားစီရင်ရေးဆိုင်ရာအထူးအဖွဲ့ကိုနိုဝင်ဘာ26ရက်ကဖွဲ့စည်းခဲ့ပြီးဖြစ်ပါတယ်